ဟောင်ကောင်ကထင်ရှားတဲ့ဒီမိုကရေစီရေးတကြွလှရှားသူဂျိုရှူအာဝေါင်းကိုစစ်တပ်ပရိနေကအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူကိုပြည်ကနေအတွင်းကဟောင်ကောင်ကိုမတည်မငြိမ်ဖြစ်စေခဲ့တဲ့ဒီမိုကရေစီရေးစရပြပေါ်တွေမှာပါဝင်ခဲ့တဲ့အတွက်ဖမ်းဆီးလိုက်တာလို့လည်းပြောပါတယ်။ဟောင်ကတော့ဖျိုးနိုင်ငံရဲ့ခွဲခြားဖိနှိပ်မှုတွေကိုစက်ပြေးစန့်ကျင်တိုက်ပွဲဝင်သွားမယ်လို့အမငယ်နဲ့လှလာပြီးဂရီပီပြောဆိုလိုက်ပါတယ်။
And even I might be arbitrated under the cross examination and also the video tape.
တက်ဖွဲ့ရဲ့မကြက်နက်စစ်ကြောမေးမြန်းနေတာကိုကြီးဝင်လာပြီးဖြစ်ပေမဲ့တက်ပွားဝင်သွားဖို့ကသူတာဝန်ဖြစ်တယ်လို့သဘောပေါက်လာတဲ့အကြောင်းဟောင်ကောင်ပြည်သူရဲ့အတန်ကိုကြားဖို့လွတ်ဆောင်ရမှာကသူတာဝန်ဖြစ်ပြီးဒီချက်ကပဲစစ်ပြေးတက်ပွဲဝင်သွားဖို့အကြောင်းရင်းဖြစ်လို့သူ့အနေနဲ့ဘယ်တော့မှရှုံးပေးမှာမဟုတ်တဲ့အကြောင်းဝေါင်းကပြောသွားတာဖြစ်ပါတယ်။ဒီနိုင်ငံကဇွန်လနောက်ပိုင်းကဟောင်ကောင်မျိုးသားလူကြိုးရေးဥပဒေတည်ပြောင်းခဲ့ပြီးနောက်ပိုင်းအခုလိုဆွေရဆန့်ကျင်သူထင်ရှားတဲ့ဒီမိုကရေစီရေးလှစသူတွေကိုစက်တိုက်ဆိုသလိုဖမ်းဆီးနေကြတာဖြစ်ပါတယ်။မနေ့ကဟောင်ကောင်ဆွေရကချမှတ်ခဲ့တဲ့မတက်မတဆပြင်းထန်လုံနဲ့မျက်နှာဖုံးမဆွေရဥပဒေကိုချိုးဖောက်မှုနဲ့သူ့ကိုဒီဒီချင်းဖမ်းဆီးတာလို့လည်းတိကျဆွဆွဲချက်၃ခုနဲ့ရင်ဆိုင်နေရတဲ့အသက်23နှစ်အရွယ်ဝေါင်ကပြောပါတယ်။ဝေါင်ကိုဆက်ဆိုထားတဲ့ပထမတမှုအတွေ့ရဲတပ်ဖွဲ့ကိုတရင်သွားရောက်ပို့နေတော့မှသူ့ကိုနောက်တစ်ခုနဲ့ဖမ်းဆီးခဲ့တာလို့လည်းဝေါင်ရဲ့ရှေ့တွေက EFV တရင်ကိုပြောပါတယ်ခင်ဗျ။